ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေပေါ်ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့စီကံသတ်မှတ်ချက်တွေတတိပေးချက်တွေဟာတချို့အမှားတွေအတွက်လိုက်နာနိုင်ဖို့အခက်အခဲရှိနိုင်ပေမဲ့တိုင်းပြည်အတွက်အကျိုးရှိတဲ့လုပ်ရက်လို့1990ပြည့်နှစ်ရွေးကောက်ပွဲအနိုင်ရ NLD ကိုယ်စားလှယ်တူဖြစ်ခဲ့တဲ့ဒေါက်တာတင့်ဆွေကပြောဆိုလိုက်ပါတယ်။ဒါ့အပြင်အိန္ဒိယချင်းအိန္ဒိယနိုင်ငံမှာလည်းထင်ရှားတဲ့တချို့ပါတီတွေထဲမှာပါတီတွင်းအလားတူစီကံသတ်မှတ်ကင်တွယ်ပုံတွေရှိခဲ့တာနဲ့တချို့အိန္ဒိယလွှတ်တော်ရဲ့ဆောင်ရွက်ချက်တွေနဲ့လည်းနိုင်ရှင်ပြခဲ့ပါတယ်။အပြည့်အစုံကိုတော့ဆက်တွယ်မြင်းမြန်းထားတဲ့မနန္ဒာချန်ကပြောပြပေးပါမယ်ရှင်
။ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲအနိုင်ရ NLD ကိုယ်စားလှယ်တွေနဲ့စနေနေ့ကတွေ့ဆုံချိန်မှာအခရိတ်လိုက်စားမှုကင်းရှင်းစေဖို့အတွက်ပါတီဝင်တွေအနေနဲ့ပါတီကိုတင်ပြထားတဲ့ပိုင်ဆိုင်မှုတွေထက်ကျော်ပြီးတော့ပိုင်ဆိုင်မှုရှိမရှိဆိုတာကိုတက်တန်း9နှစ်အတွင်းကိုယ်စားလှယ်စစ်ဆေးရေးကော်မတီအဖွဲ့ကနေစောင့်ကြည့်စစ်ဆေးသွားမှာဖြစ်ပြီးတိုးလာတာကိုတွေ့ရင်ပါတီစည်းကမ်းအတိုင်းအရေးယူမယ်အပြင်တီစဲအခရိတ်လိုက်စားမှုဥပဒေအရအရေးယူသွားမှာဖြစ်တယ်လို့တတိပေးခဲ့ပါတယ်။ဒါ့အပြင်အစိုးရအတွက်ကိုဦးဆောင်ဖို့ရှိနေတဲ့ပါတီကိုယ်စားလှယ်တွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့လဲစာမွေးပွဲစစ်ဆေးသွားမှာဖြစ်တယ်လို့ပါတီရဲ့ရွေးကောက်ပွဲကြေညာစာတမ်းကိုလည်းသိရှိထားရမယ်လို့ပြောဆိုခဲ့တာပါ။ဒေါ်အောင်ဆန်းစုကြည်ရဲ့အခုလိုပြောဆိုချက်တွေဟာအများအမြင်မှာစမ်းနိုင်ပေမဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်မှုမှာတကယ့်ကိုလိုအပ်ချက်တည်းရဖြစ်တယ်လို့1990ရွေးကောက်ပွဲမှာ NLD ကိုယ်စားလှယ်တဦးဖြစ်ခဲ့ဘူးတဲ့ဒေါက်တာတင့်ဆွေကပြောဆိုခဲ့ပါတယ်။
ကျွန်တော်မြင်တာကတော့လိုအပ်တယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ဒီဟာမျိုးမလုပ်ရင်လည်းဘဘာကြီးကအီယိုပေါ့နော်။ဟိုလက်ကျန်းကြီးရနေပြီးတော့ဟိုကောက်အုပ်ကြီးပြောင်းမှုတို့လောက်အဆင့်ပဲဖြစ်မှာဟုတ်အဲ့တော့တနည်းအားဖြင့်အစအဆုံးကြီးပြောင်းရမယ်ဒီထတရက်ကိုဗမာပြည်ကဖြစ်နေတော့ပါဒီဟာလိုအပ်ချက်လို့ကျွန်တော်ယူသဘောတူပါခင်ဗ
ျဒါပေမဲ့လို့လည်းဒေါအောင်ဆန်းစုကြည်ရဲ့စီကံသတ်မှတ်ချက်တွေကိုပါတီတွင်ကိုယ်စားလှယ်တွေအားလုံးကလိုက်နိုင်မယ်ဆိုတဲ့အပေါ်မှာတော့သူကတန်တရားရှိပါတယ
်ကျွန်တော်ရာခိုင်နှုန်းကြီးလိုက်နိုင်မယ်လို့တော့ကျွန်တော်အာမမခံရဘူးပေါ့နော်အဲ့လိုယူဆပါတယ်တိုးတော့ကျွန်တော်တို့ပြစ်တဲ့ဖြစ်တဲ့ရာခိုင်နှုန်းအထိကျွန်တော်တို့အမှတ်တရလည်းစူးစမ်းနိုင်ကြလိမ့်မယ်လို့ယူဆတယ်။တနည်းနောက်တစ်ခါလည်းပဲနောင်လာမဲ့လာမဲ့ပေါ့နော်ငါးနှစ်တစ်ခါဖြစ်ဖြစ်ကြာပြတ်ဖြစ်ဖြစ်ရွေးခတ်မဲ့ပုံကိုယ်တွေအတွက်လည်းပဲခုရတော့မှအင်စာလုံးထားမဲ့အနေထားတည်းဖြစ်တဲ့အတွက်အခုဟလာရာခိုင်နှုန်းတော်တော်များများရအောင်တော့နောင်ဆိုရင်ဒီကောင်းတဲ့ရာခိုင်နှုန်းကြီးဖြစ်လာနိုင်မယ်လို့ NLD ကိုယ်စားလှယ်တွေကကျွန်တော်ယုံကြည်မှုရှိပါတယ်။
1990ရွေးကောက်ပွဲပြီးအနိုင်ရ NLD ပါတီကိုအာနာလွှဲမပေးပဲစစ်တပ်ကအာနာသိမ်းခဲ့တာကြောင့်အိန္ဒိယချင်းဖြစ်တဲ့အိန္ဒိယနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီအချိန်တော်ကြာနေထိုင်ခဲ့ရတဲ့ဒေါက်တာတင့်ဆွေကလက်ရှိဒေါအောင်ဆန်းစုကြည်ရဲ့ပါတီကိုယ်စားလှယ်တွေပေါ်ကင်တွယ်ပုံနဲ့အိန္ဒိယနိုင်ငံကထင်ရှားတဲ့နိုင်ငံရေးပါတီတချို့ကြားသူ့ပါတီကိုယ်စားလှယ်တွေပေါ်ကင်တွယ်ပုံတွေကိုလည်းအခုလိုနှိုင်းယှဉ်ပြခဲ့ပါတယ
်။အိန္ဒိယမှာကပြောရရင်မနစ်ကဲလုပ်တဲ့ယူကော့ပွဲကိုကြည့်လိုက်ရင်လူလူကပဲရွေးတယ်လို့ခံတဲ့အမတ်ကြီးကြားထဲမှာလည်းတမဆိုးတယ်လို့ပြောရမှာပေါ့နော်အမတ်ကတော့ရောက်ပါတယောက်ကရာဇဝမှုနောက်ကျောင်းနေနဲ့ရှိခဲ့တဲ့အနေထားလို့ဟိုသူ့ကိတနာတစ်ခုပဲဟိုတွေ့ရတယ်အဲ့တော့အဲ့ဒါတွေကိုသူတို့ဘယ်လိုပြုမြင်တယ်လဲဆိုတော့ပြစ်ဒဏ်ပေးမှုခေါ်တာပေါ့နော်အဲ့ဒါကိုရစ်ဂျက်ကန်ဒီလက်ထက်တော်ကလည်းလုပ်ခဲ့တယ်အမတ်ကြီးကလည်းဘယ်နည်းရဲ့တောင်းဝရဆိုင်နေဆိုတဲ့ဟာမျိုးတွေရှိတယ်နောက်တစ်ခုကလည်းတော်အောင်ဆန်းစုကြည်နဲ့ဟိုနိုင်ငံကြီးဥထုံဥတင်ဦးရဲ့မိမာချက်ချက်အပြင်ပေါ့လေအိန္ဒိယနမူနာယူရင်အိန္ဒိယမှာဒီတင်တန်းဆိုတာမျိုးကျွန်တော်တို့ရှိတယ်ခင်ဗျာဒီအောက်တော်ရာပါလီမန်တရီဟိုလေးလာရေးတင်တန်းဆိုတဲ့ဘူရိုကနေပြီးတော့တင်တန်းနေပေးတယ်ခင်ဗျာအဲ့ဒီမှာဒီမိုကရေစီနိုင်ငံကြီးမှာပါလီမန်ရဲ့အဓိကကြမှုလွတ်တော်ထဲမှာတင်ပြဆွေးနွေးမေးမြန်းနေစသဖြင့်ပေါ့နော်နောက်တစ်ခါပါလီမန်ရေးရကော်မတီမှာလှုပ်ထုတ်လို့နေစသဖြင့်အများကြီးပေါ့နော်ဒါတွေလွတ်တော်အမတ်ကြီးပေးတယ်နောက်တစ်ခုဒီတဲ့ဒီပုတ်ကြက်ပြတ်နာပြောရလို့ရှိရင်လွတ်တော်အမတ်တွေတွေမကောက်ဘူးပေါ့သူတို့နဲ့တွဲပြီးလောရမယ်အုပ်ချုပ်ရေးပိုင်းဆိုင်ရာလူတွေရောနောက်တစ်ဆင့်ကပေါ့ဗျာမီဒီယာပိုင်းကြောင်းသားလူငယ်ပိုင်းတွေအကြည့်ပါဘာကြောင့်ဆိုအမတ်တွေကြီးတဲ့လုံလုံလုံများတွဲလို့ရမှာဟုတ်တွဲလို့မဲ့အဖွဲ့စည်းကဏ္ဍအသီးသီးရလေအဲ့လိုစွမ်းဆောင်ရည်မြင့်တင်မှုတင်နန်းနေအထိတူကထဲ့ထားတော့ကဒါတပြေလုံးဒီမိုကရေစီတည်ဆောက်မှုမှာအဲ့ဒီလိုမျိုးအထိကျလနိုင်ဘူးလို့အတက်လို့ကျွန်တော်ယူဆတာပ
ါမနေ့စနေနေ့ကရန်ကုန်တော်ဝင်နှင်းစီခန့်မှမှာဒေါအောင်ဆန်းစုကြည်က2015ရွေးကောက်ပွဲအပြီးပထမအဦးဆုံးအကြိမ်တနင်္သာရီတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းမွန်ပြည်နယ်ကရင်ပြည်နယ်ကယားပြည်နယ်တွေကပါတီတွင်အနိုင်ရကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်လာမယ့်ဒီဇင်ဘာလ9ရက်နေ့ကျရင်တော့မန္တလေး စကိုင်းမကွေးချင်းနာဂရှန်တနုအင်းသာပလောင်စတဲ့နေရာတွေကပါတီကိုယ်စားလှယ်တွေနဲ့ပြင်မနာမှာတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်။